ကမ္ဘာ့ရာသီဥတုပြောင်းလဲလာမှုကာကွယ်ရေးပြည်တွင်းနိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကြီးမှာကမ္ဘာကြီးပူနွေးလာမှုအရှိန်နှေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်မူကြမ်းကိုသဘောတူနိုင်ကြဖို့အတွက်ကိုယ်စားလှယ်တွေအားထုတ်နေကြပါတယ်။တည်နှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်သဘောတူနိုင်ခဲ့ကြတဲ့သဘောတူညီချက်မူကြမ်းကိုဒီစနေနေ့မနေ့ပိုင်းမှာထုတ်ပြန်နိုင်ခဲ့ပါတယ်။ဒီမူကြမ်းထဲမှာတော့ကမ္ဘာအပူချိန်ကို2ဒီဂရီဆယ်စီယပ်ထက်မကျော်အောင်ဖြစ်နိုင်ရင်တော့ 1.5 ဒီဂရီဆယ်စီယပ်အောက်မှာထားနိုင်ဖို့အဆိုပြုချက်ပါဝင်တယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးလဟွန်ဖိုင်ဘျူးစ်ကပြောပြီးတော့သဘောတူညီမှုဟာတမောင်းရဲ့အချိုးအခွေတစ်ခုဖြစ်မယ်လို့ဆိုခဲ့ပါတယ်။ဒီသဘောတူညီချက်မူကြမ်းကိုအတည်ပြုနိုင်ဖို့အတွက်နိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်တွေအခုဆက်ပြီးတော့ဆွေးနွေးနေကြပါတယ်။ကမ္ဘာအချိုးစည်းဝါးကိုရှေ့ရှုပြီးတော့ညီညီညွတ်ညွတ်ဆောင်ရွက်တာကကိုယ်နိုင်ငံတွေအတွက်အချိုးများစေတယ်ဆိုတာပြသဖို့အချိန်ရောက်နေပြီလို့ကုလသမဂ္ဂတွေးရမှုချုပ်ဘန်ကီမွန်ကဆွေးနွေးမှုတွေမစတင်ခင်မှာပြောကြားခဲ့ပါတယ်။မဖြစ်မနေလိုက်နာရမယ့်ဒီသဘောတူညီချက်အရကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖြတ်ဖို့နိုင်ငံတွေရဲ့အစီအစဉ်ကိုနောက်9နှစ်တစ်ချိန်ပြန်လည်သုံးသပ်မှာဖြစ်ပြီးတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာကမ္ဘာကြီးပူနွေးလာမှုလျှော့ချနိုင်ရေးဆောင်ရွက်မှုတွေအတွက်ရန်ပုံငွေတစ်နှစ်ကိုဒေါ်လာဘီလီယံ100ထက်မနည်းသတ်မှတ်ဖို့လည်းသဘောတူညီချက်မူကြမ်းထဲမှာပါတယ်လို့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။တကယ်လို့သာအတည်ပြုနိုင်မယ်ဆိုရင်ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုလျှော့ချနိုင်ဖို့ဆယ်စုနှစ်နဲ့ချီအားထုတ်နေတဲ့အားထုတ်မှုတွေအတွက်ထူးခြားတဲ့တိုးတက်မှုအဖြစ်နဲ့မှတ်ယူနိုင်မှာပါ။ကမ္ဘာရာသီဥတုဟာစိုးရိမ်စရာကောင်းတဲ့အချိန်နဲ့မြင့်တက်နေတယ်လို့သိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ချမ်းသာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အကျိုးစီးပွားကိုချိန်ဝင်ရှာညှိပြီးတော့သဘောတူညီချက်မူကြမ်းကိုပြင်ဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။